မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုဗစ်ရှီးလ်ဒ်တစ်ကြိမ်ထိုးထားပြည်သူတွေအနေနဲ့တရုတ်နိုင်ငံထုတ်ဆီနိုဖမ်ကာကွယ်ဆေးကိုအစားကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေတိုက်တွန်းနေပါတယ်။အိန္ဒိယနိုင်ငံကအမှတ်ယူထားတဲ့ဆေးတွေထရောက်လာဖို့အခြေအနေမရှိသေးတာကြောင့်အခုလိုတိုက်တွန်းနေတာပါ။ကိုဗစ်ရှီးလ်ထိုးထားပြည်သူတွေဆီနိုဖမ်ကာကွယ်ဆေးထိုးရင်ဘယ်လိုဆေးအာနိသင်သက်ရောက်မှုရှိနိုင်ပါသလဲ။ရန်ကုန်ကလာတဲ့တင်ကိုတော့မခင်ဖြူရဲကတင်ပြထားပါတယ်ရှင်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတွေကိုစွန်လအစောပိုင်းကပထမတစ်လုံးထိုးထားပြီးသားသူတွေအနေနဲ့နောက်ထပ်ဆေးထိုးရမယ့်အလှည့်ကိုရောက်လာရင်တရုတ်နိုင်ငံထုတ်ဆီနိုဖမ်ကာကွယ်ဆေးကိုအပြည့်အဝပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာကနေတဆင့်အသိပေးထားပါတယ်။ဆရာနာမသိရင်အရင် NLD အစိုးရလက်ထက်တုန်းကမှာယူခဲ့တဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးသန်း30တဲ့ကရောက်ရှိထားပြီးဖြစ်တဲ့3.5 တန်းကိုအားလုံးထိုးနှံပေးခဲ့ပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။အိန္ဒိယနိုင်ငံဘက်ကဆေးတွေထပ်ပို့နိုင်ဖို့လောလောဆယ်အခြေအနေမရှိသေးဘူးလို့လည်းနောက်ဆုံးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။လက်ရှိစစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ်ဆီနိုဖမ်ကိုဗစ်ကာကွယ်ဆေးတွေကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စုခွဲပြီးထိုးနှံပေးနေတာပါ။ထုတ်လုပ်တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာဏိသင်တက်ရောက်မှုရှိမလဲဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာဤပညာအကြံပေးအဖွဲ့ဝင်ပေါင်မောက်ခဒေါက်တာစောဝင်းကအခုလိုရှင်းပြပါတယ်
။ဒီမျိုးနဲ့ဒီလိုပြောင်းထိုးတော့လောလောဆယ်တော့လေဟိုကမ္ဘာမှာတော့အဲ့လို recommendation တော့မရှိသေးဘူး။ဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်။ဥပမာဆိုတော့ကိုဗစ်ရှိနေ spot နဲ့တွဲပြီးတော့ထိုးတာကိုသူတည်းကလုပ်နေတာရှိတယ်နော်အေးအဲကျွန်တော်မြင်တော့ဒီကာကွယ်ဆေးတွေကကိုဗစ်ရှိဒုတိယကြိမ်မထိုးဖြစ်လဲဒီဆိုင်လိုဖမ်းကိုတက်ကနေပြန်စထိုးဘာမှအနေမရှိပါဘူးပြည့်စုံရမရှိပါဘူးအကျိုးသာရှိဖို့ရှိပါတယ်ကျွန်တော်တို့အဲ့လိုထိုးတာလည်းအားပေးပါတယ်တကယ်လို့နော်ကိုဗစ်ရှိနှစ်ကြိမ်များလည်းဆိုင်လိုဖမ်းနှစ်ကြိမ်ထိုးပါလို့ရပါတယ်
စစ်ကောင်စီကတော့ဝယ်ယူထားတဲ့ဆီနိုဖမ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုတန်းတဲ့ချီရောက်လာနေတာနဲ့အတူတရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ကိုတွန်းမြစ်လှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေးထားလှုပ်ဆောင်ခဲ့ပြီးနီလန်မျိုးစုံနဲ့ဂျပန်ဝယ်ယူထားတဲ့ပြည်ပနိုင်ငံတွေကကိုဗစ်ကာကွယ်ဆေးတွေစက်တက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူရေ90ရာခိုင်နှုန်းကိုဆေးထိုးပြီးဖြစ်အောင်မျှော်မှန်းဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတာကိုဒီကနေ့ထုတ်သတင်းစာရွေးထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးတွေကိုလည်းစစ်ကောင်စီကကြကြဖြန့်ဖြန့်ထိုးပေးနေတဲ့သတင်းတွေပုံမှန်ထုတ်ပြန်နေတာပါ။ရန်ကုန်တိုင်းထဲမှာတော့တရက်ကိုလူဦးရေ4000ကာကွယ်ဆေးထိုးပေးဖို့ကိုဆောင်ရွက်ခဲ့ပေမဲ့လက်တွေ့မှာဆေးထိုးခံတဲ့သူနည်းပါးတာကိုတွေ့ရတယ်လို့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ညွန့်ဝင်းစွေကကိုဗစ်ရောဂါလုပ်ငန်းစဉ်စီဝေးမှာပြောကြားထားပါတယ်။ရက်ွက်တေသအလိုက်အခမဲ့ထိုးနှံပေးနေပြီးစက်မှုဆောင်ကစက်ရုံလုပ်သားတွေကိုလည်းကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်နေပေမဲ့တိုင်းဒါယာစက်မှုဆောင်ကစက်ရုံတစ်ခုမှာတော့ဆေးထိုးဖို့အမည်စရင်းပေးတဲ့သူတော်တော်နေတယ်လို့ဆက်ယုံလုပ်သားတူကပြောပါရယ်
။ဥမာစထိုးမှာဒါပေမဲ့အခုမနေ့ပြန်ဥစထိုးမှာအယောက်20လို့ပြောတယ်ဒါပေမဲ့မထိုးရလူရတော်တော်များတယ်။ဆေးထိုးဖို့ကတော့နာမည်စရင်းတော့ like ောက်တယ်ဒီကောက်ဝယ်ဆေးထိုးပေးတယ်လို့ပဲတစ်ထောက်ဆိုရင်အယောက်20အဲ့လိုပဲထိုးပေးတယ်လို့ပဲပြောတယ်
။လက်ရှိမှာတော့နိုင်ငံအတွင်းကိုဗစ်ရောဂါကာကွယ်ဆေးတွေကိုကျန်းမာရေးဝန်ကြီးဌာနကသက်ဆိုင်ရာစုရဲအလိုက်အခမဲ့ထိုးပေးနေတယ်လို့ပြပမှာတော့ Grand Hunter ဆေးရုံပန်းလိုက်ဆေးရုံနဲ့မြန်မာနိုင်ငံတရုတ်ကုမ္ပဏီများအသင်းချုပ်ကနေပြီးတော့အခချင်းငွေယူပြီးထိုးပေးနေတာတွေလည်းရှိပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးကိုပုဂ္ဂလိကဆေးရုံတချို့မှာလည်းအစုအဖွဲ့လိုက်ထိုးပေးတဲ့အစီအစဉ်တွေရှိနေပါတယ်။ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေအတွက်ရောဂါကာကွယ်ဆေးကိုမြန်မြန်ဆန်ဆန်ထိုးပေးနိုင်ဖို့ကိုလည်းအခချင်းငွေပေးပြီးစီစဉ်လာကြပါတယ်။ဒီနှစ်ထဲမှာကိုဗစ်ကာကွယ်ဆေး24တန်းနောက်ထပ်ရောက်လာဖို့ရှိတယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VUE ကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးဒီလထဲမှာ10တန်းရမယ်။အောက်တိုဘာမှာ10တန်းရမယ်။နိုဝင်ဘာမှာ4တန်းရမှာပေါ့နော်။ကျွန်တော်တို့အဲ့လိုညီမထားပါလေ။24တန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့နောက်ထပ်6တန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6တန်းကိုလည်းကျွန်တော်တို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ဒီတော့တော့ကာကွယ်ဆေးတို့ဟိုလုပ်ငန်းတွေကိုဒီ24တန်းဖုံးနိုင်ဖို့ကျွန်တော်တို့ဇန်နဝါရီလမှာအပြီးဆိုပြီးတော့ဒီမန္တလေးမှာလည်းခုနောက်ပိုင်းမှာတော့မှာဒီဇင်ဘာမှာအပြီးထိုးနှံဖို့တဲ့အတားတောက်ခဲ့ထားပြီးဒီမန်းဆောင်ရွက်နေမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူစက်တင်ဘာလ14ရက်နေ့အထိစုစုပေါင်း49သိန်းကျော်ရှိတယ်လို့ဆက်မိုင်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီအထဲမှာအပြည့်အဝဆေးထိုးပြီးတဲ့သူက33သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ချိန်ထိုးထားပြီးသူက16သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကူးစက်သေဆုံးမှုကတော့အဆိုးဆုံးကြုံရတဲ့ဇွန်နဲ့ဇူလိုင်လတွေကထက်တိတိတသာကျဆင်းသွားပြီဖြစ်ပါလေရှင်။